ရန်ကုန်မြို့မှာမနေ့ညကဘုံနှလုံးပောက်ကွဲခဲ့တဲ့သတင်းကိုပြောပြချင်ပါတယ်။မနေ့မတ်လ3ရက်အင်္ဂါနေ့ညတုန်းကည9နာရီခွဲလောက်မှာရန်ကုန်စမ်းချောင်းမြို့နယ်မှာပထမဘုံပောက်ကွဲခဲ့ပါတယ်။ည17နာရီလောက်မှာတော့ကမာရွတ်မြို့နယ်မှာဒုတိယဘုံပောက်ကွဲခဲ့ပါတယ်။ဘုံကွဲမှုတွေကြောင့်ထိခိုက်ဒဏ်ရာရသူမတွေ့ရဘူးလို့မျက်မြင်တွေကပြောပါတယ်။ဘုံကွဲမှုတွေဖြစ်ပြီးတဲ့နောက်တပ်ဆိုင်ရာကအနီးအနားတစ်ဝိုက်ကိုလုံခြုံရေးတင်းတင်းကြပ်ကြပ်ချထားခဲ့ပါတယ်။အခုလိုညကဘုံကွဲမှုတွေနဲ့ပတ်သက်ပြီးတော့ဘုံကွဲခဲ့တဲ့နေရာကိုကိုယ်တိုင်သွားကြည့်ခဲ့သူနဲ့မေးမြန်းထားတဲ့မတ်တင်းတီရီကအဖြစ်အပျက်ကိုပြောပြပေးပါအောင်ရှင်
။ဟုတ်ကဲ့ပါမဆုမြတ်ကြီး။မနေ့ကအင်္ဂါနေ့ညပိုင်း9နာရီကျော်လောက်ကစမ်းချောင်းမြို့နယ်ကားမှတ်တိုင်အနောက်ဘက်ကဒီကလေးအားကစားကွင်းလိုဖြစ်နေတဲ့ပတုံမာပန်းချံကွင်းလေးအတွင်မှာပောက်ကွဲမှုဖြစ်ခဲ့တာပါ။ဒီပောက်ကွဲမှုဟာအတန်ကျယ်လောင်တဲ့အတွက်ပတ်ဝန်းကျင်ကသတိထားမိကြပြီးတော့အဲ့ဒီပန်းချံနားကိုလူအများအပြားသွားကြည့်ခဲ့ကြပါတယ်။ဒီပောက်ကွဲမှုအတွင်းမှာအပျက်စီးအဆုံးရှုံးတွေထိခိုက်ဒဏ်ရာရမှုတွေအသေးအပြောက်တွေရှိတာမတွေ့ခဲ့ရဘူးလို့ဒီမျက်မြင်သက်တွေတူကပြောပါတယ်
။ဟို9:30လောက်မှာပေါ့ခင်ဗျ။အဲ့ဒီမြင်းနေကုန်းဘရုံမှာတန်းညံနာမှာပေါက်သွားတယ်ခင်ဗျ။ပေါက်သွားတော့ဟိုလူတွေပါကျတော့သူတို့ဝင်ဝင်ပိတ်လိုက်တယ်လေအိမ်တော်။အဲ့ချက်ချင်းနဲ့အဲ့ဒီလူတွေလည်းကြည့်နေလို့ကြည့်လို့လည်းမရတော့ဘူး။လူတွေကတော့တန်းတော့နည်းကျတယ်လို့ပြောတယ်။ကျွန်တော်တို့ကရောက်ပုတ်ပြီးတော့မှသွားတော့ဘူး။တက်ကပေါ့နော်။စစ်တက်လဲလာတယ်ခင်ဗျရဲလဲလာတယ်နောက်ပြီးတော့ဟိုရဲဝင်နေရဲလဲလာမိတယ်လဲလာတယ်အဲ့ဒါလူတွေကအဲ့ဒီဟိုပေါ့ကျွန်တော်တို့ဟိုရန်ကုန်မှာတက်တဲ့လမ်းကိုပိတ်ပလိုက်တာပေါ့ခင်ဗျပိတ်ပြီးတော့သူတို့ဟိုဘာလဲခွေးလာပါလို့ဒီခွေးတွေလိုက်ရှာတယ်ခင်ဗျအဲ့ဒီတော့ဘာမှတော့မရှိပါဘူးလူတွေကတော့လေပန်းချံထဲမှာဖြစ်သွားဆိုတော့လေ
အခုစမ်းကြောင်းကဘရုံမှာပန်းချံကွင်းတွင်ပောက်ကွဲမှုကိုစစ်တက်တဲ့ရဲတွေကစစ်ဆေးနေတဲ့အချိန်မှာပဲလှဲတန်းမီးပွိုင်အင်းကြီးမှလည်းနောက်ထပ်ဘုံတစ်လုံးပောက်ကွဲခဲ့ပါတယ်ဒီပောက်ကွဲမှုကိုလည်းအဲ့ဒီမျက်မြင်သက်တွေကပဲသူကိုယ်တိုင်သွားကြည့်ခဲ့ရလို့သူမြင်တွေ့ခဲ့ရတဲ့အခြေအနေကိုအခုလိုဆက်ပြောပြပါတယ
်ဟိုမြင်းနေကောင်မှပောက်တယ်မှာအဲ့ဒီမှာကြည့်နေတဲ့အချိန်မှာတို့ရိုးရိုးနဲ့ပြေးထွက်ကြတယ်စစ်ကားတွေကတက်သွားတယ်အဲ့ဒါလူတွေကလည်းရုပ်တရက်ပေါ့နော်ဟိုထပ်တစ်လုံးတွေ့ပလားဆိုပြီးလူတွေလည်းပြေးကြတာပေါ့ဟိုဘက်ကောင်ပြေးတဲ့အချိန်မှာတို့ကဟိုဘက်မြောက်ဘက်ကိုတက်သွားတယ်တတော်တချို့လူတွေကတော့ကိုယ်ပိုင်ကရှေ့လူတွေလိုက်ကြည့်တာပေါ့ကျွန်တော်တို့လည်းတက္ကစီနဲ့လိုက်ကြည့်တဲ့အခါကျတော့လှဲထဲမှာတော့လုံးပေါက်တော့ဖြစ်နေအဲ့ဒီမှာလည်းအားလည်းအေးစိတ်လက်မယူသူတို့ကားလာပြီးတော့ပိတ်ပလိုက်တယ်ခင်ဗျအေးစိတ်လက်မယူဘလောက်မှမကြောက်ခင်ဗျသူတို့ဟိုလောက်ပဲကြာမယ်မိနစ်40လောက်ပဲကွာမယ်တလုံးနဲ့တလုံးလေဆောက်တယ်အစင်တိုင်းဆင်မင်းလောက်မှပေါ်သွားတာခင်ဗျ
စမ်းကြောင်းနဲ့လှဲတန်းနားမှာဖြစ်ခဲ့တဲ့ဘုံပောက်ကွဲမှုနှစ်ခုစလုံးဟာမိနစ်အပိုင်းခြားအတွင်းမှာပောက်ကွဲခဲ့တာဖြစ်ပြီးတော့အဲ့ဒီနှစ်နေရာစလုံးမှာတိတ်ဆုံးမှုတွေဒဏ်ရာရမှုတွေမရှိဘူးလို့တော့ပြောပါတယ်ဒါပေမဲ့အချိန်ပိုင်းတွင်အဲ့ဒီနေရာတွေကိုရဲတွေကဖျက်ဆီးသွားလာခွင့်တွေကြီးရှိခွင့်တွေကိုပိတ်ပင်လိုက်တယ်လို့သူကပဲဆက်ပြောပြပါတယ
်ပောက်ပြီးတော့ဟိုကျွန်တော်တို့ရောက်တဲ့ချိန်ကတက်ကလည်းရောက်နေပြီရဲတွေလည်းရောက်နေပြီနောက်ဟိုမော်တော်ဘီကေလည်းရောက်နေပြီပောက်ပြီးတော့မှရောက်တော့သူတို့အဝါရောင်ချိုးကြီးတမ်းလိုက်တယ်အခုကျွန်တော်တို့ဒီလောက်ကတော့ဟိုနောက်ဆုံးမှာလှဲနှမ်းပေါ့နော်ဟိုအင်းစိမ့်မဲ့သွားတဲ့လမ်းတွေကိုအင်းစိမ့်သွားတဲ့ကားလမ်းကိုပိတ်ပလိုက်တယ်ရန်ကုန်အင်းစိမ့်လမ်းကိုဟိုဘယ်အခုတော့ပြန်ဖွင့်လာမှဖွင့်လာမှမသိဘူးခင်ဗျအဲ့ဒီဟိုတီလဲမဲ့တစ်ချမ်းဖွင့်လာတယ်နောက်ဟိုလှဲနှမ်းဈေးဘက်ကိုဖွင့်လာတယ်ကျသူတို့ရဲတွေကဘာလို့လုပ်တယ်လဲတော့ဓာတ်ပုံရိုက်ထားတယ်ဟိုနောက်တော့ကပြဿနာတက်လို့အခေါ်မီးမခံကြီးပြန်ညဘာညာလဲဆိုရဲတာအဲ့လိုတော့អော်လိုက်သေးတယ်လူတွေအများကြီးရောက်လာတော့ရိုးရိုးနေဆိုတော့ပေါ့နော်အများကြီးပေါ့လူတွေကတော့တော်တော်များတယ်။ဤကတော့ပြက်နေတယ်ခင်ဗျ။အဲဒီလှဲတန်းလည်းပြက်နေတယ်။အဲဒီပတုံမကွန်းလည်းပြက်နေတယ
်။ဒါကတော့ဒီပောက်ကွဲမှုတစ်ခုစလုံးကိုကိုယ်တိုင်သွားကြည့်ခဲ့တဲ့ရန်ကုန်ကမျက်မြင်သက်တွေတူပြောပြခဲ့တာပါ။ဒီပောက်ကွဲမှုတွေကမနေ့ကညပိုင်းကဖြစ်ခဲ့တာမှလို့အစိုးရဘက်ကတော့တရားဝင်ထုတ်ပြန်ကြေညာတာမျိုးတော့မလုပ်ရသေးပါဘူး။ပြီးခဲ့တဲ့လကလည်းပဲခူးတိုင်းအတွင်းမှာဘုံပောက်ကွဲမှုတစ်ခုဖြစ်တယ်လို့အဲဒီပောက်ကွဲမှုအတွင်းမှာလည်းထိခိုက်ဒဏ်ရာရတာသိဆုံးတာမရှိပါဘူး။ဒါပြင်ဒီ2008ခုနှစ်စက်တင်ဘာလတုန်းကရန်ကုန်မြို့နယ်ကမဟာဗန္ဓုလပန်းချံအနားကဘတ်စကားမှတ်တိုင်အတွင်းမှာပောက်ကွဲမှုတစ်ခုဖြစ်ပြီးတော့အဲဒီတုန်းကတော့လူ12ဦးနီးပါးဒဏ်ရာရခဲ့ပါတယ်။အခုလိုပောက်ကွဲမှုတွေဖြစ်တဲ့အခါတိုင်းမြန်မာစစ်အစိုးရကတော့ဒီပောက်ကွဲမှုတွေကိုပြပရောက်နိုင်ငံရေးအဖွဲ့တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့ပြောကမကင်းဘူးလို့ပြောဆိုလို့ရှိပါတယ်။ဒါပေမဲ့ပြပတိုက်ခံအင်အားစုတွေနဲ့မြန်မာစစ်အစိုးရဆွဆွဲတဲ့လက်နက်ကိုင်အဖွဲ့တွေကတော့ဒီဖောက်ခွဲမှုတွေဟာသူတို့နဲ့သက်ဆိုင်ခြင်းမရှိဘူးလို့လည်းခြေပပြောဆိုကြပါတယ်ရှင်။